နေပြည်တော်မှာရှိနေတဲ့ NLD လွှတ်တော်ကိုယ်စားလှယ်တွေကိုဒီရက်ပိုင်းအတွင်းခီးမထွက်ကြဘူးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတားမြစ်ထားပါတယ်။ဒါဟာသမရဖြစ်ဖို့ကန့်သက်ချက်တွေရှိနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ59စာလုံးကိုလက်ရှိစတင်ကျင့်ပနေတဲ့လွှတ်တော်နှစ်ရက်မှာဆိုင်းငံ့ဖို့ဒါမှမဟုတ်ပြင်ဆင်ဖို့အတွက်များဖြစ်လိမ့်မလားလို့ခန့်မှန်းသုံးသပ်ချက်တွေထွက်ပေါ်နေပါတယ်။ကြံကြားရေးဝန်ကြီးဦးရဲထွတ်ကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အချက်ကိုဆိုင်းငံ့နိုင်တာဟာအရေးပေါ်အခြေအနေမှာကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်အာဏာကိုယူထားချိန်အတွင်းမှာပဲလုတ်ပိုင်ခွင့်ရှိတယ်လို့ပြောပါတယ်အပြည့်အစုံကိုဆက်လက်နားဆင်ပါရှင်ဒေါက်ဆန်းစကြည်ရဲ့တားနှက်ဦးလုံးနိုင်ငံသားသားဖြစ်နေတဲ့အတွက်2008ဖွဲ့စည်းပုံခြေခံဥပဒေအရသူ့အနေနဲ့တမရဖြစ်ဖို့ကန့်သက်ချက်တွေရှိနေသေးပါဒါပေမဲ့လည်းနေပြည်တော်ကိုရောက်ရှိနေတဲ့ NLD နိုင်ငံကသူရဦးတင်ဦးကတော့ဒေါက်ဆန်းစကြည်ဟာတမရဖြစ်ကိုဖြစ်လာရမယ်လို့သတင်းတောက်တွေကိုအခုလိုပြောသွားပါတယ်
တော်ရပြရမှာပေါ့ပြေးရမှာပေါ့ဖြစ်ပဲဖြစ်မှာပေါ့မပြရမှာပြောလို့ဆိုရအဲပြည်စစ်ဘဘုဂျူကြီးရတာပကာဟုတ်ကျွန်တော်ကအားလုံးအောင်မြော်အတွက်ထားပေါ့ပဲအထာနာပါပြည်စစ်ဘကအထာနာပါအဲ့တော့ပြောရဲ
ဥတည်ဦးအနေနဲ့တမရဖြစ်လာဖို့ရောရှိမလားဆိုတော့တရင်တော်တဦးရဲ့မိကွန်းကိုတော့သူဟာတမရလုံမှာမဟုတ်ကြောင်းဥတည်ဦးကအခုလိုဖြေကြပါတယ
်ဘယ်တော့မလို့ဆိုတော့သူ့ကိုအောင်မြော်လုပ်ပေးမယ်ဒီနေ့ကျွန်တော်တက်နေမှာကူကြီးမယ်ဆိုတဲ့ဟာတယ်လားဒီတိုင်းပဲ
ဒီတော့တွင်မှာပဲ NLD လွတ်တော်ကိုယ်စားလှယ်တွေကိုနောက်သတင်းသက်ကုံအထိလွတ်တော်ကနေခွင့်ယူခွင့်မပြုဘူးဒေါအောင်ဆန်းစုကြည်ကညွှန်ကြားထားကြောင်း NLD လွတ်တော်ကိုယ်စားလှယ်တချို့ကပြောပါတယ်အရင်ကထွက်ပေါ်ခဲ့တဲ့သတင်းတွေအရဆိုရင်လည်း NLD ကိုယ်စားလှယ်တွေအများဆုံးလွှမ်းမိုးထားတဲ့လွတ်တော်တပ်တန်းအသစ်စတင်တဲ့အချိန်မှာဒေါအောင်ဆန်းစုကြည်ကိုတမရဖြစ်ရေးကန့်သက်ထားတဲ့ဖွဲ့စည်းပုံခြေခံဥပဒေပုံမှန်59စာလုံးကိုအရင်ဆုံးဆိုင်းငံ့ဖို့ပြင်ဆင်လိုက်မယ်ဆိုတာမျိုးရှိနေတာပါဒါပေမဲ့ရာထူးကနေအနားယူတော့မယ်သမရဦးသိန်းစင်ရဲ့ပြောခွင့်ရပြန်ကြားရေးဝန်ကြီးဦးရဲထွတ်ကတော့အရေးပေါ်အခြေအနေအုပ်ချုပ်မှုအောက်မှာတက်မတော်ကာကွယ်ရေးဦးစီးချုပ်လက်ထက်အာဏာလွှဲပြောင်းချိန်အတွင်းမှာပဲဒီလိုအခြေခံဥပဒေပါပြဋ္ဌာန်းချက်ကိုဆိုင်းငံ့နိုင်မှာဖြစ်တယ်လို့ Writers သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာပြောသွားပါတယ်။တကယ်လို့လွှတ်တော်ကနေဆောင်ရွက်ခဲ့မည်ဆိုရင်အစဉ်လာကောင်းမှာမဟုတ်ဘူးလို့သူကအခုလိုပြောပါတယ
်။ Now the NLD suspend one article. What happened after the 2020 another party came in this
အခု NLD ကဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အချက်တစ်ချက်ကိုဆိုင်းငံ့လိုက်မယ်။ဒီလိုဆိုရင်2020ပြည်နှစ်နောက်မှာဘာဖြစ်လာမလဲနောက်ထပ်တခြားနိုင်ငံရေးပါတီတခုအာဏာရလာတဲ့အချိန်မှာတခြားနောက်ထပ်ဥပဒေ10ခုဓမ္မမဝင်12ခုကိုဆိုင်းငံ့မှာလားအဲ့ဒါဆိုရင်ကျွန်တော်တို့နိုင်ငံမှာဘာတွေဖြစ်လာလို့ရှိမလဲ
အရေးပေါ်အခြေအနေမှာကာကွယ်ရေးဦးစီးချုပ်ကိုအာဏာလွှဲလိုက်တဲ့အတွက်ဖွဲ့စည်းပုံခြေခံဥပဒေရပ်ဆိုင်းနိုင်တဲ့ကိစ္စကတည်တံ့တာဖြစ်ပြီးအခုလိုပုံမှ59စာလုံးကိုယာယီဆိုင်းငံ့တဲ့ကိစ္စကတော့ဥပဒေအတွင်းဆောင်ရွက်နိုင်ကြောင်းတရားလွတ်တော်ရှိနေကြီးဥကိုနီကပြောပါတယ
်အခုကျွန်တော်တို့ပြောနေတဲ့ဒီယာယီဆိုင်ရနေဆိုတဲ့ကိစ္စကဖွဲ့စည်းပုံခြေကဥပဒေဆိုင်ရအကျအတဲပေါ်ပေါက်တဲ့အခါမျိုးမှာကျွန်တော်တို့ကဒီဟာကိုသုံးဖို့ပြောတာပါဖွဲ့စည်းပုံခြေဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တရားကိုဆိုလိုတာပါညှို့ထုတ်ပြောတဲ့ဖွဲ့စည်းပုံခြေဥပဒေကိုရဆိုင်ရဆိုတာကစောက်ကြီးတော့အလုံးကိုရပ်လိုက်တာဖွဲ့စည်းပုံခြေဥပဒေကိုမတုံးတော့ဘူးစစ်အုပ်ချုပ်ရေးစစ်ဘုံချုပ်ကတိုက်တာလုပ်မယ်ဆိုတဲ့ပုံမျိုးကိုပြောတာအခုကျွန်တော်တို့ပြောနေတာကဖွဲ့စည်းပုံခြေဥပဒေပြဋ္ဌာန်းချက်တစ်ခုကိုယာယီဆိုင်ရတာအတိတ်တွေအများကြီးကြွားပါတယ်ဒါကနိုင်ငံရေးလိုအပ်ချက်အရာလောက်ရတာပါအ
ဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ59စာလုံးကိုလွတ်တော်မှာဆိုင်းငံ့လို့ရတယ်ဆိုလို့ရှိရင
်
ဒီဒေါက်ဆန်းစုကြည်တမရဖြစ်လာမယ်အနေထားကအချိန်ဘယ်လောက်လောက်ယူရမလဲရှင
်ဟုတ်ကဲ့အဲ့ဒါအချိန်ယူရမယ်
ဟုတ်ကဲ့ဘယ်လောက်လောက်
ကြာတယ်ယူရမယ်ဆိုတာကအဲ့တော့ဖွဲ့စည်းပုံခြေဥပဒေမှာပါတဲ့ပြဋ္ဌာန်းချက်ကိုယာယီဆိုင်ရမှုဆိုရင်ဒါလုံထုံးလုံနေပိုင်းပေါ့ဗျာလော့တော့မှာဒါကိုဥပဒေကျမ်းတင်ပြီးတော့မှပဲဒီလိုဥပဒေအတက်ပြဋ္ဌာန်းရမယ်အထူးဥပဒေအပြည့်အနေနဲ့ပြဋ္ဌာန်းမှုလိုနေတယ်အဲ့တော့အဲ့ဒါကိုဒါလည်းအထူးဥပဒေပြဋ္ဌာန်းမလားသူဒီမို့နောက်တစ်မျိုးကအရေးကြီးအဆိုတစ်ခုအရင်တက်မယ်အရေးကြီးအဆိုဆိုတာကဒီလိုလူလူကတော့ဒီလိုမန်ဒက်ပေးလိုက်တယ်ဒါတော့ဒီဖွဲ့စည်းပုံခြေဥပဒေ59စလုံးကြောင့်ပြည်သူ့ဆန္ဒကိုအပေါင်းတဲဖော်လို့မရဘူးအကျတဲဖြစ်နေတယ်။ဒါကြောင့်အဲ့ဒီအကျတဲဖြစ်နေတဲ့ဖွဲ့စည်းပုံခြေဥပဒေဥပမာ59စလုံးကိုယာယီဆိုင်ရမှုအရေးကြီးအဆိုတရပြင်မယ်ဆိုကြပါစို့။အဲ့ဒါလိုအရေးကြီးအဆိုတင်ရင်အဲ့ဒီအရေးကြီးအဆိုအပေါ်မှာဆွေးနွေးမယ်ဆုံးဖြတ်မယ်။ပြည်တော်စုလွတ်တော်ကသဘောတူတယ်ဆိုရင်ဒါဆုံးဖြတ်ချက်ကျသွားပြီ။အဲ့တော့ပြည်တော်စုလွတ်တော်ကသဘောတူတယ်ဆိုတဲ့အဲ့ဒီပဲဒီပြည်သူတရလုံးကဒီပုံမှန်ကိုဆိုင်ရမှုသဘောတူတယ်ဆိုတာနဲ့အတူတူပါပဲ။အဲ့ဒါလိုတော့တူပြီးပြီဆိုတော့မှဒီပေါ်မှာဥပဒေကျမ်းတင်မှာဆိုတာကျွန်တော်တို့လွတ်တော်နိုင်ငံကညွှန်ကြားမယ်ဥပဒေကျမ်းတစ်ခုရေးတင်မယ်ဥပဒေကျမ်းတက်လာတဲ့အခါမှာအဲ့ဒီဥပဒေကျမ်းပေါ်မှာဆွေးနွေးကြမယ်လူအပ်တလို့ပြင်ဆင်မယ်အဲ့ဒီပေါ်မှာ ီတော့အဲ့ဒီဥပဒေကိုအတည်ပြုမယ်အတည်ပြုပြီးရင်အဲ့ဒါသမရစီပေးရမယ်သမရကဒါကိုလက်မှတ်ထိုးဖို့ဆိုတယ်အဲ့ဒါကသူရဲ့ process အမှန်ပဲအဲ့ဒီတိုင်းသွားမယ်အခုသွားမလားသုံးမဟုတ်နောက်အစိုးရဖွဲ့ပြီးသမရအစ်စ်ပေါ်မှာသွားမလားအဲ့ဒါကတော့လွတ်တော်အမှတ်ပြီးနေတောင်းဝန်ရှိတဲ့သူတွေဆုံးဖြတ်မှာပေါ့
တရားလွတ်တော်ရှင်နေကြီးဥကိုနီပြောသွားတာပါနောက်တင်းပက်အတွင်းသမနာလောင်းအမည်စင်းကိုတော့ကြီးညာဖို့ရှိတယ်လို့ NLD ထိပ်တန်းခေါင်းဆောင်တဦးဖြစ်တဲ့ဦးဝင်းထင်က writer သတင်းဌာနကိုပြောသွားပါတယ်ရှင်